ပေါ်တိုရီကိုကုန်းတွင်ပိုင်းကိုတနင်္ဂနွေနေ့မှာဟာရီကိန်းမုန်တိုင်းဖီယိုနာဝင်ရောက်တိုက်ခတ်နေပြီးကျွန်းတစ်ခုလုံးလျှက်စင်ပြီးပြတ်တောင်နေပါတယ်။မုန်တိုင်းဟာဒိုမီနီကန်ရီပပ်ဘလစ်ဘက်ကိုဦးတည်မထွက်ခွာခင်မှာအသက်အန္တရာယ်ရှိနိုင်တဲ့ရေကြီးမြေပြိုမှုတွေဖြစ်နိုင်ကြောင်းလည်းအစိုးရကသတိပေးထားပါတယ်။ပေါ်တိုရီကိုရဲ့အနောက်တောင်ကန်ယိုတန်ပွန်တာတိုကိုအနည်းကိုမုန်တိုင်းဝင်ရောက်ပြီးနောက်တနာယီကို85မိုင်နှုန်းနဲ့တိုက်ခတ်နေပြီးပြင်းအားအဆင့်တက်ဟာရီကိန်းမုန်တိုင်းဖြစ်ကြောင်းအမေရိကန်အမျိုးသားဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးစင်တက်ကပြောဆိုထားပါတယ်လူပေါင်း 3.3 သန်းရှိတဲ့ကျွန်းတစ်ခုလုံးမှာလျှက်စင်ပြီးပြတ်တောက်နေကြောင်းကျွန်းရဲ့လျှက်စစ်ထားအားလိုက်စီမံခန့်ခွဲသူလူမာအင်နာဂျီနဲ့ပေါ်တိုရီကိုလျှက်စစ်အာဏာပိုင်အဖွဲ့ကကြီးညာချက်မှာပြောဆိုထားပါတယ်လျှက်စစ်မီအပြည့်အဝပြန်ရဖို့ရက်တော်ချနိုင်တယ်လို့လည်းလူမာကပြောပါတယ်ပေါ်တိုရီကိုရဲ့စစ်ကမ်းတွေကိုပိတ်ထားပြီးဖြစ်ပြီးအဓိကလေဆိပ်ရဲ့လေယာဉ်ခီးစဉ်အလုံးကိုလည်းဖျက်သိမ်းထားပါတယ်ရှင်